တောင်ကိုရီးယားသမ္မတမွန်ဂျေအင်ကကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေလျှော့ချပြီးနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်ဆွေးနွေးဖို့မြောက်ကိုရီးယားနိုင်ငံကိုတောင်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လွှမ်းလာနေမှာဆီလွတ်သွားမှာဖြစ်တယ်လို့တောင်ကိုရီးယားသမ္မတအင်တော်ကဒီကနေ့မှာကြေညာလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးပြောဆိုမှုတွေလုပ်ဖို့အတွက်အခြေအနေတွေဖန်တီးဖို့အပါအဝင်ကိစ္စရဲ့အတော်များများကိုအထူးကိုယ်စားလှယ်အဖွဲ့အနေနဲ့ကြေကြေပြတ်ပြတ်ဆွေးနွေးသွားမှာဖြစ်တယ်လို့သမ္မတမွန်ဂျေအင်ရဲ့ပြောခွင့်ရရွံ့ရောင်ချမ်းကသတင်းတော်တွေကိုပြောပါတယ်။ဒါမဲ့လည်းလာမယ့် April လမှာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲစည်းရေးချင်းမှုလုပ်မယ်ဆိုရင်မြောက်ကိုရီးယားဘက်ကလည်းဒါကိုတံပြန်လာနိုင်တယ်လို့မြောက်ကိုရီးယားဆွေးဝါးပိုင် KCNA သတင်းအေဂျင်စီကတည်းကသတိပေးထားတာကြောင့်တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့ဆွေးနွေးမှုတွေဟာဒီပူးတွဲစည်းရေးချင်းမှုကြောင့်ရှုပ်ထွေးသွားနိုင်ပွဲတော့ရှိနေပါတယ်။အဖွဲ့ဝင်10ဦးပါဝင်တဲ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့တောင်ကိုရီးယားမျိုးသားထောက်လှမ်းရေးအကြီးအကဲဆွတ်ဟွန်းနဲ့သမရရဲ့ထိတ်တန်းမျိုးသားလုံခြုံရေးအကြံပေးချုံအီယောင်တို့ကဥဆောင်မှာဖြစ်ပါတယ်။တောင်ကိုရီးယားသမရမွန်ဂျေအင်းအနေနဲ့မြောက်ကိုရီးယားနိုင်ငံပျုံချမ်းမြို့ကိုလာရောက်ဖို့ကင်ဂျွန်အိုးရဲ့ဖိတ်ကြားချက်ကိုတော့တောင်ကိုရီးယားသမရဘက်ကအခုချိန်ထိလက်ခံခြင်းတော့မရှိသေးပါဘူး။တောင်ကိုရီးယားထူးတန်ကိုယ်စားလှယ်အဖွဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံကိုနှစ်ရက်ကြာတွားရောက်ပြီးတဲ့နောက်မှာတော့မြောက်ကိုရီးယားအစိုးရနဲ့သူတို့ဆွေးနွေးထားတွေကိုအမေရိကန်တာဝန်ရှိသူတွေကိုရှင်းပြဖို့အတွက်အမေရိကန်ပြည်ထောင်စုကိုလာရောက်မှာလည်းဖြစ်ပါတယ်ခင်ဗျာ။